This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးအေးချမ်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သားများမှဆုတောင်းမြတ်တာပို့သလိုက်ပါရခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2024ခုနှစ်နိုဝင်ဘာလ18ရက်နေ့ Radio NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စီရင်သတင်းအကောင်းနှုတ်ချက်ကိုရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါရခင်ဗျာ
ရီအန်ယူဂျီသောရရှင်များမင်္ဂလာပါခင်ဗျာကုချင်အစပြီး2024ခုနှစ်နိုဝင်ဘာလ18ရက်နေ့ညပိုင်းမှာတင်ပြပေးမယ်ရီဒီအန်ယူဂျီစီရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါလိမ့်ခင်ဗျာကုခိုင်မြို့မှာညသကောင်ဝင်းကျင်စစ်ကောင်စီရဲ့ကြက်တိုက်လျင်ဖြင့်လေကြောင်းတိုက်ခတ်မှုကြောင့်နှစ်လသားရွယ်ကလေးတဦးအပါအဝင်3ဦးသေဆုံးပြီး9ဦးထိခဲ့ဒဏ်ရာရရှိတဲ့ဆိုတဲ့သတင်းကိုပထမဦးစွာတင်ဆက်ပေးသွားမှာဖြစ်ပါတယ်။ကုခိုင်မြို့မှာညသကောင်ဝင်းကျင်စစ်ကောင်စီရဲ့ဂျက်တိုက်လေရင်ဖြင့်လေကြောင်းတိုက်ခတ်မှုကြောင့်နှစ်လသားအရွယ်ကလေးတူအပါဝင်3ဦးသေဆုံးပြီး9ဦးထိခဲ့ဒဏ်ရာရရှိခဲ့တယ်လို့သတင်းရရှိပါတယ်။ကုခိုင်မြို့မှာနိုဝင်ဘာလ18ရက်နေ့ညသကောင်12နာရီဝင်းကျင်ကစစ်ကောင်စီရဲ့ဂျက်တိုက်လေရင်ဖြင့်ပစ်ခတ်မှုတရုတ်နစ်ချင်းခရီးရန်အသင်းတော်ဘုရားကျောင်းနေ့ရှိလူနေတလုံးမှာကြားရောက်ပေါက်ကွဲပြီး3ဦးသေဆုံးက9ဦးထိခဲ့ဒဏ်ရာရရှိခဲ့ကြောင်းသတင်းရရှိပါတယ်။တေရာက3ယောက်ဟုတ်တယ်။တက်ကြီးမျိုးသားတို့နဲ့ကလေးနဲ့မိခင်ဟုတ်တယ်။ကလေးကနှလားသားရွယ်ပဲရှိသေးတယ်။ကုတ်ခိုင်သတင်းချင်းမြက်ကအခုလိုပြောတာဖြစ်ပါတယ်။စစ်ကောင်စီဟာပြီးခဲ့တဲ့ဩဂုတ်လ9ရက်နေ့နဲ့ယခုနိုဝင်ဘာလ10ရက်နေ့မနက်ပိုင်းမှာလဲရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့အရသာနေရာများမှာလေရင်နဲ့ဘုံကျဲတက်ခတ်မှုကြောင့်အရသာသေဆုံးထိခဲ့မှုနဲ့နေအဆောက်အုံထိခဲ့ပျက်စီးမှုများရှိခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုဆက်လက်ပြီးရေစီယုံမြို့နယ်ရုံပေါင်းစုံအတွင်းသကောင်စင်းကောက်ယူရာကနေလက်နက်နဲ့အတူထွက်ပြေးလာတဲ့စကားဆတပ်သား2ယောက်ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲဘော်တွေကစုချတယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ရေစီယုံမြို့နယ်ရုံပေါင်းစုံအတွင်းသကောင်စင်းကောက်ယူရာကနေလက်နက်နဲ့အတူထွက်ပြေးလာတဲ့စကားဆတပ်သား2ယောက်ကိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲဘော်တွေကစုချခဲ့ကြပါတယ်။ရေစီယုံမြို့နယ်ခလာရ259လက်အောက်ခံတပ်သား9ဦးနဲ့ခလာရ258လက်အောက်ခံတပ်သားဆိုးလျောင်တို့ဟာရေစီယုံမြို့နယ်ရုံပေါင်းစုံအတွင်းသကောင်စင်းကောက်ယူရာမှာလုံခြုံရေးယူနေတဲ့အဆိုပါတပ်သား2ယောက်ဟာနိုဝင်ဘာလ16ရက်နေ့နေ့လယ်2နာရီခန့်အချိန်မှာထွက်ပြေးလာခဲ့တယ်လို့ဖော်ပြပါတယ်။ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲဘော်တွေကတရင်ရလိုက်လံရှာဖွေခဲ့ပြီးနိုဝင်ဘာလ18ရက်နေ့နေ့လယ်ချိန်မှာရေစကြိုမျိုးနယ်တနေရာမှာရှာဖွေတွေ့ရှိခဲ့ပြီး၎င်းတို့ယူဆောင်လာတဲ့ MA1 နှစ်လက်ကြီပေါက်9ပေါက်နဲ့ 5.56G အတောက်450ခန်းအားရေစကြိုမျိုးနယ်ပကဖတ်တန်အနှံခဲ့ပြီးစစ်ကောင်စီထံမှထွက်ပြေးလွတ်မြောက်လာတဲ့တပ်သားနှုတ်အားကောင်းမွန်စွာထားရှိပြီးစုငွေတူးလင်15သိန်းပေးအပ်ခဲ့တယ်လို့ရေစကြိုပကဖတ်ထံကနေသိရပါဗျ။ရေစကြိုမျိုးနယ်တွင်းရှိစစ်ကောင်စီလက်အောက်ခံများအနေနဲ့ပြည်သူ့ဘက်အားလုံခြုံစိတ်ချစွာပတ်ပြောင်းခလုံးချဖို့ထပ်မံတိုက်တွန်းအပ်ပြီးဆက်သွယ်လိုပါက0998889528ကိုလုံခြုံစိတ်ချစွာဆက်သွယ်နိုင်တယ်လို့ဆိုပါတယ်ခင်ဗျာ။ခုတကသကောင်စင်းကောက်ယူရဲ့အတန်ချဲဆက်ဖြင့်အော်နေတဲ့အုတ်ချွေမှုပြူကောင်းဆောင်အပြစ်ခံရတဲ့ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။သကောင်စင်းကောက်ယူရဲ့အတန်ချဲဆက်ဖြင့်အော်နေတဲ့အုတ်ချွေမှုပြူကောင်းဆောင်အပြစ်ခံရတယ်လို့နိုဝင်ဘာလ18ရက်မှာမြောက်ပြောက်ကြားတပ်ဖွဲ့အုပ်ဖို့ကသတင်းထုတ်ပြန်ပါတယ်။အမျိုးသားညီညွတ်ရေးဆိုရာကာကွယ်ဝန်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော်တောင်ပိုင်းနယ်စစ်ဒေသအမတ်နှစ်စစ်ဒေသခွဲတာဝတီခံပြည်သူ့ကာကွယ်ရေးတပ်ရင်3832တပ်ခွဲ4မြောက်ပြောက်ကြားတပ်ဖွဲ့အုပ်ဖို့ကထုတ်ပြန်ချက်အရနိုဝင်ဘာလ18ရက်ရန်ကုန်ပြည်လမ်းမဘေးရဲကင်းဒီလမ်းမပေါ်မှာအတန်ချဲ့ဆက်နဲ့အော်နေတဲ့အုပ်ချုပ်ရေးမှူးပြူကောင်းဆောင်ကိုပြစ်ခတ်ခဲ့တယ်လို့အတည်ပြုပါတယ်။၎င်းထံကနေငွေစက်ကိုအနှဲငယ်နဲ့လက်ပစ်ဘုံတို့ကိုသိမ်းဆည်းရမိခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရီသတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
Radio NUG မှဆက်လက်အတန်လွှင့်ပေးနေပါတယ်စီရေးသတင်းကောက်နှုတ်ချက်အပြီးမှာတော့ပြည်တွင်းသတင်းများကိုကျွန်တော်မင်းယူကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာမင်္ဂလာပါခင်ဗျာအခုချိန်ကစပြီး2024ခုနှစ်နိုဝင်ဘာလ18ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်မင်းယူပါပထမဆုံးသတင်းအနေဖြင့်ဒေါက်တာဇော်မြင့်မောင်ကွယ်လွန်ခြင်းလလည်စွန်းတရားနာနဲ့အောက်မေ့ဘွယ်အခမ်းအနားကျန်ရစ်သူမိသားစုကကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။ American အချိန်နိုဝင်ဘာ18ရက်နေ့မေရီလန်းပြည်နယ် Silver Spring မြို့မင်္ဂလာယာမဝိဟာရကျောင်းတိုက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုဥက္ကဋ္ဌနှင့်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကွယ်လွန်ခြင်းလလည်စွန်းကြွေးတရားနာနဲ့အောက်မေ့ဘွယ်အခမ်းအနားကိုကျန်ရစ်သူမိသားစုတို့ကကျင်းပပြုလုပ်ခဲ့ပါတယ်။ဒေါက်တာဇော်မြင့်မောင်ဟာ2024ခုနှစ်အောက်တိုဘာလ9ရက်နေ့ကအာဏာသိမ်းမြန်မာစစ်ကောင်စီ၏မတရားဖမ်းဆီးချုပ်နှောင်မှုစေကူသားခွင့်ကန့်သက်ပိတ်ပင်ထားမှုလူသိက္ခာလူအခွင့်အရေးနဲ့အညီစောင့်ရှောက်မှုများမရရှိခဲ့ရဘဲကွယ်လွန်ခဲ့ရတဲ့မြန်မာပြည်သူလူထုချစ်ခင်လေးစားရတဲ့နိုင်ငံခေါင်းဆောင်တဦးဖြစ်ပါတယ်။ကျန်ရစ်သူမိသားစုများကယခုလိုလလည်စွန်းတရားနာနဲ့အောက်မေ့ဘွယ်အခမ်းအနားကို၎င်းကိုချစ်ခင်လေးစားတဲ့ပြည်သူများလုပ်ဖော်ကင်ပတ်နိုင်ငံရေးမိတ်ဆွေများနဲ့အတူတကွကျင်းပခဲ့ခြင်းဖြစ်ပါတယ်အခမ်းအနားတက်ရောက်ကြသူများထဲတွင်လက်ရှိ CRPH နဲ့ NUG အဖွဲ့ဝင်များဖြစ်ကြတဲ့ဦးအောင်ကြည်ညွန့်ဒေါ်မေဝင်းမြင့်ဦးမိုးစော်ဦးတန်မတ်ကြီးဦးကျော်မိုးထွန်းတို့အပြင်ဒေါက်တာစိန်ဝင်းဦးဗိုလ်လာတင်းနဲ့ NLD ပါတီဝင်ဟောင်းများယနေ့ရက်ဝေးမှမြန်မာပြည်ပွားများတက်ရောက်ကြပါတယ်နနပိုင်းတန်ဃာတော်များထံမှတရားနာယူဆုံးကပ်ပြီးနောက်နေ့လယ်တွင်ဂုံပြူအမှတ်တရအခမ်းအနားကျင်းပခဲ့ပါတယ်။ဇနီးဖြစ်သူဒေါက်တာယူယူမေကို NLD ဂုံပြူအလံကိုပေးအပ်ခဲ့ကြပါတယ်ခင်ဗျာ။ဒုတိယသတင်းအနေဖြင့်ຫນွေဥဖွံ့ဖြိုးရေးဘဏ်အစုရှယ်ယာတွေကိုများများဝယ်ယူမှုဟာစစ်ကောင်စီရဲ့နောက်ဆုံးရက်တွေနီးကပ်လာမှုကိုပြသရာရောက်တယ်လို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ຫນွေဦးဖွံ့ဖြိုးရေးဘဏ်အစုရှယ်ယာတွေကိုများများဝယ်ယူမှုဟာစစ်ကောင်စီရဲ့နောက်ဆုံးရက်တွေနီးကပ်လာမှုကိုပြသရာရောက်တယ်လို့ NUG နိုင်ငံရေးဝန်ကြီးဒေါ်စင်မအောင်ကဆိုပါတယ်။နိုဝင်ဘာလအတွင်းຫນွေဦးဘဏ်ရဲ့ဒုတိယအကြိမ်အစုရှယ်ယာပိုင်ဆိုင်ခွင့်အစီအစဉ်အမှပါဝင်မှတ်တမ်းတင်ကြဖို့တိုက်တွန်းနှိုးဆော်ရာမှာနိုင်ငံရေးဝန်ကြီးဒေါ်စင်မအောင်ကဆိုပါတယ်။ဒီအစုရှယ်ယာတွေကိုပိုင်ဆိုင်တာတွေကိုများများပြည်သူလူထုကဝယ်ယူတာကိုပြသခြင်းနဲ့လဲပြည်သူလူထုကဒီတော်လှန်ရေးကိုဘလောက်ထိအောင်မြင်စေခြင်းသလဲ။တစ်ဖက်မှာဒီတော်လန်ရေးကိုအောင်မြင်စေဖို့ဘလောက်ထိစိတ်ဆန္ဒရှိသလဲဆိုတာပြသရာရောက်တယ်လို့တိုင်းတာလို့ရတဲ့အမှတ်အသားလည်းဖြစ်တယ်။ဒီຫນွေဦးဖွံ့ဖြိုးရေးဘဏ်အစုရှယ်ယာတွေကိုများများဝယ်တယ်များများရောင်းရတယ်ဆိုတာဘယ်လိုအထိပ္ပယ်တက်ရောက်တယ်လဲဆိုတော့စစ်ကောင်စီရဲ့နောက်ဆုံးရက်တွေတဖြည်းဖြည်းနီးလာပြီ။ဒီဘဏ်နာရန်မုံငွေစာမျက်နှာမှာများများအစုရှယ်ယာရောင်းချရလေလေစစ်ကောင်စီရဲ့နောက်ဆုံးရက်တွေကိုပြသတာဖြစ်တယ်လို့ဆိုပါတယ်။ဒါအပြင်ຫນွေဦးဖွံ့ဖြိုးရေးဘဏ် SDB ဘဏ်အစုရှယ်ယာများကိုပြင်ပလိန်လည်သူများယံမှသတိပြုကာကွယ်နိုင်ဖို့ယုံကြည်စိတ်ချရတဲ့ RM များအလုံးနဲ့ရင်းနှီးတဲ့မိတ်ဆွေလမ်းကြောင်းကတဆင့်သာဆက်သွယ်ဝယ်ယူကြဖို့ကိုလည်းຫນွေဦးဖွံ့ဖြိုးရေး SDB ဘဏ်ကတရားဝင်အသိပေးကြေညာပါတယ်။အနည်းဆုံးဒေါ်လာ10ပမာဏနဲ့ SDB အကောင့်ရှိရုံနဲ့ကိုယ်တိုင်ဝယ်ဝယ် RMC ကဝယ်ဝယ်ຫນွေဦးဘဏ်ရှယ်ယာဖြစ်နိုင်ပါတယ်။အပတ်စဉ်သတ်မှတ်ငွေလဲနှုံထားများအတိုင်း SDB App အတွင်းရှိ ICO Round 2 Icon တဆင့် Share တုံးကင်များကိုစိတ်ကြိုက်ဝယ်ယူပြီးဂုံပြူလွာထုတ်ယူနိုင်ပါတယ်။ပြင်ပလိန်လဲသူယံမှသတိပြုကာကွယ်နိုင်ဖို့ယုံကြည်စိတ်ချရတဲ့ RM များအားလုံးနဲ့ယင်းဤတဲ့မိတ်ဆွေလမ်းကြောင်းကတဆင့်သာဆက်သွယ်ဝယ်ယူကြဖို့ကိုလည်းအထူးတိုက်တွန်းလိုက်ပါတယ်လို့ဆိုထားပါတယ်။ဘဏ်အစု share ရှင်ဖြစ်ဖို့အတွက် ICO Round 2မှာຫນွေဦးဘဏ်အကောင့်မရှိလို့မဝယ်ဖြစ်ဖဲမရှိရလေအောင်SDB အကောင့်အခမဲ့ဖွင့်လှစ်ခြင်းကိုကူညီဆောင်ရွက်ပေးနိုင်ရန်အတွက်နိုဝင်ဘာ15ရက်မှဒီဇင်ဘာ5ရက်အတွင်းမြန်မာစံတော်ချိန်မနက်9နာရီမှ12နာရီအထိနှင့်နေ့လယ်3နာရီမှည9နာရီအထိနေ့စဉ်2ချိန်ဖြင့် Zoom Meeting မှတဆင့်ကူညီဆောင်ရွက်ပေးသွားမှာဖြစ်ပါတယ်။ຫນွေဦးဖွံ့ဖြိုးရေးဘဏ်အစုရှယ်ယာများကိုရောင်းချရာ ICO Round 2စတင်ချိန်နိုဝင်ဘာ15ရက်မနက်9နာရီမှနိုဝင်ဘာ16ရက်မနက်9နာရီအထိ24နာရီအတွင်းကိုတိုင်းနှင့် RM များမှတဆင့်ຫນွေဦးဘဏ်အစုရှယ်ယာဝယ်ယူမှုအသီးသီးရဲ့စုစုပေါင်းပမာဏမှာဒေါ်လာ 1.2 တန်းကျော်ရရှိထားပြီးဖြစ်ပါတယ်ခင်ဗျာဆက်လက်ပြီးပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဆာဆာနဲ့ကယ်လီဖိုးနီးယားမြောက်ပိုင်းမြန်မာတိုင်းရင်းသားမိသားစုများတွေ့ဆုံပွဲကျင်းပခဲ့တဲ့သတင်းကိုတင်ပြပေးပါမယ်အမေရိကန်နိုင်ငံပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းနေမြန်မာတိုင်းရင်းသားမိသားစုများနဲ့ မြို့သားညီညွတ်ရေးအစိုးရပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဝန်ကြီးဒေါက်တာဆာဆာတို့တွေ့ဆုံဆွေးနွေးပွဲကိုနိုဝင်ဘာ18နေ့လယ်ပိုင်းတွင်စီကားတိုက်မြိုက်ရင်းနှီးချစ်ခင်စွာကျင်းပနိုင်ခဲ့ပါသည်။မြန်မာမိသားစုစေတနာရှင်များကထမင်းဘူးများကိုချက်ပြုတ်ထုတ်ပို့ပြီးကျွေးမွေးအပ်ခံခဲ့ကြပါသည်။ပရိသတ်350လောက်တက်ရောက်ကြပြီးဒေါက်တာဆာဆာကပရိသတ်များကိုမြန်မာပြည်တော်လှန်ရေးအခြေအနေများကိုပွင့်လင်းစွာတင်ပြဆွေးနွေးခဲ့ပါသည်။တက်ရောက်လာကြတဲ့မြန်မာတိုင်းရင်းသားမိသားစုများကဒေါက်တာဆာဆာနဲ့၎င်းဝန်ကြီးဌာန၏လူသားစာနာကူညီမှုရမုံငွေအတွက်တအားသေး၍ထည့်ဝင်ကြခြင်းနဲ့ဒေါက်တာဆာဆာတီးခတ်ဖျော်ဖြေတဲ့ဂီတာနဲ့ချင်းတိုင်းရင်းသားဝတ်စုံများလေးလံတင်ခြင်းကနေအလှူငွေ 25,500 လက်ခံရရှိတယ်လို့သိရပါတယ်။ဒေါက်တာဆာဆာကပြည်သူအားလုံး၏စည်းလုံးညီညွတ်မှုကိုတောင်းဆိုပြီးအမြဲတမ်းမြမအရေးကိုထောက်ခံပေးကြဖို့အမေရိကန်အစိုးရနဲ့လွှတ်တော်ကိုတောင်းဆိုဆွေးနွေးတိုက်တွန်းပေးကြဖို့ပြောကြားပါတယ်။မြန်မာပြည်ဟာလူဦးရေအများဆုံးတိုင်းပြည်ကြီးနှစ်ခုဖြစ်တဲ့တရုတ်နဲ့အိန္ဒိယပြည်ကြားမှာတည်ရှိကြောင်းကြားနေသောချိန်ဝင်ရှာကိုထိန်းနိုင်သောတိုးတက်သည့်အနာဂတ်တိုင်းပြည်အဖြစ်ရည်တည်ရမည်ဖြစ်ကြောင်းသဘောထားပြောကြားသွားပါတယ်ခင်ဗျာဆက်လက်ပြီးပြည်သူနဲ့ဆန့်ကျင်ဘက်မှနေမယ်ဆိုရင်တရုတ်နဲ့မြန်မာပြည်သူတို့ရဲ့ဆက်ဆံရေးကမကောင်းနိုင်ဘူးလို့ဆိုတဲ့သတင်းကိုတင်ပြပေးပါမယ်ပြည်သူနဲ့ဆန့်ကျင်ဘက်မှနေမယ်ဆိုရင်တရုတ်နဲ့မြန်မာပြည်သူတွေရဲ့ဆက်ဆံရေးကမကောင်းနိုင်ဘူးလို့မြို့သားညီညွတ်ရေးအစိုးရပညာရေးဝန်ကြီးဌာနကျန်းမာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးပမောက်ခဒေါက်တာဇော်ဝေဆိုးကနိုဝင်ဘာလအတွင်းမှာကျင်းပတဲ့ပြည်သူ့မှပြည်သူတို့အစည်းအဝေးမှာဆိုထားပါတယ်ပြည်သူနဲ့ဆန့်ကျင်ဘက်မှနေမယ်ဆိုရင်တရုတ်နဲ့မြန်မာပြည်သူတွေရဲ့ဆက်ဆံရေးကမကောင်းဘူးဒါကြောင့်တေချာစဉ်းစားသင့်တယ်တရုတ်နဲ့တွေ့ပြီးပြန်လာတဲ့မင်းအောင်လှိုင်ဟာအခုရက်ပိုင်းအတွင်းဘုံတွေပိုကျဲလာတယ်ပူပြီးတော့လူမဆန်ဖြစ်လာတယ်ဒီဖြစ်ရက်တွေဟာတရုတ်နဲ့ထိုင်းတို့နဲ့တွေ့ဆုံပြီးဖြစ်လာတဲ့အတွက်ကြောင့်သူတို့တွေရဲ့ပျော်ကမကင်းဘူးလို့ပြောရမယ်မင်းအွန်လိုင်းနဲ့စကားဆကိုလက်ခံတွေ့ပြီးဒါတွေဖြစ်လာတာကြောင့်ပြည်သူကတော့ကြိုက်မှာမဟုတ်ဘူးလို့ဆိုပါတယ်လက်ရှိမှာစကားဆရဲ့အကြမ်းဖက်ခေါင်းဆောင်မင်းအွန်လိုင်းဟာအာဆီယံဒေသအတွင်း၎င်းတရားဝင်ဖြစ်လာရေးကိုလိမ့်လည်လှည့်ပြလှုပ်ဆောင်လျက်ရှိပါတယ်ခင်ဗျာဆက်လက်ပြီးအမေရိကန်နိုင်ငံမေရီလန်းပြည်နယ်ကမြန်မာတော်လှန်ရေးရုပ်ရှင်ပြပွဲ NUG ဝန်ကြီးများတက်ရောက်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။အမေရိကန်နိုင်ငံမေရီလန်းပြည်နယ်ကမြန်မာတော်လှန်ရေးရုပ်ရှင်ပြပွဲသို့ NUG ဝန်ကြီးများတက်ရောက်ခဲ့တယ်လို့နိုဝင်ဘာလအတွင်းမှာလူ့အခွင့်အရေးဒုဝန်ကြီးဦးအောင်ကျော်မိုးကဆိုရှယ်မီဒီယာမှာတဆင့်အသိပေးဆိုထားပါဗျ။ The Zuma by Inlay Production ရုပ်ရှင်ပြပွဲကိုမေရီလန်းတွင်ပြုလုပ်ခဲ့ပါဗျ။မြန်မာနိုင်ငံရှိ PDF ၏ဖြစ်ရပ်မှန်ကိုအခြေခံထားသောနိုင်ငံတကာစုပေါင်းများစွာရရှိထားသောမှတ်တမ်းတင်ရုပ်ရှင်ဖြစ်တယ်လို့ဆိုပါရယ်အခမ်းအနားသို့လူ့ခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းနိုင်ငံသားရေးဒုဝန်ကြီးဦးမိုးစောဦးတို့အတူတက်ရောက်ကာအမှားစကားများပြောကြားခဲ့တယ်လို့ဖော်ပြထားပါရယ်ခင်ဗျာယခုနောက်ဆုံးသတင်းအနေဖြင့်မြန်မာနိုင်ငံရှိကလေးသူငယ်များနှင့်လူငယ်များဟာပညာရေးနှင့်ကောင်းမွန်သောကျန်းမာရေးဆောင်ရှားမှုလိုမျိုးအစရှိတဲ့အခြေခံလူ့အခွင့်အရေးများကိုဆုံးရှုံးနေကြရတယ်လို့ UNICEF မြန်မာထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာနိုင်ငံရှိကလေးသူငယ်များနှင့်လူငယ်များဟာပညာရေးနှင့်ကောင်းမွန်သောကျန်းမာရေးဆောင်ရှားမှုလိုမျိုးအစရှိတဲ့အခြေခံလူ့အခွင့်အရေးများကိုဆုံးရှုံးနေကြရတယ်လို့နိုဝင်ဘာ18ရက်မှာ UNICEF မြန်မာကတရားဝင်ထုတ်ပြန်လိုက်ပါတယ်။ပရိပခာမှသည်မလုံခြုံမှုအထိအကျက်အတဲအမျိုးမျိုးကြောင့်မြန်မာနိုင်ငံရှိကလေးသူငယ်များနှင့်လူငယ်များဟာပညာရေးနှင့်ကောင်းမွန်သောကျန်းမာရေးဆုံးရှုံးမှုလိုမျိုးအစရှိတဲ့အခြေခံလူ့အခွင့်အရေးများကိုဆုံးရှုံးနေကြရပါတယ်။ဒီလိုစိန်ခေါ်မှုအမျိုးမျိုးကြားတဲ့ကပဲသူတို့တွေဟာကလေးတိုင်းငြင်းငြင်းချမ်းချမ်းတင်ကြားနိုင်အသက်ရှင်နေထိုင်နိုင်မဲ့အနာဂတ်တစ်ခုတည်ဆောက်ဖို့စိတ်ဓာတ်ခိုင်မာနေစေဖြစ်ပါတယ်လို့ဖော်ပြပါတယ်။အကျံဖတ်စကားဆရဲ့လေချောင်းတိုက်ခိုက်မှုတွင်စာတင်ချောင်းများပါဝင်ပြီး2022ခုနှစ်ဒီပဲရင်မြို့နယ်လက်ရက်ကုန်းကျေးရွာရှိစာတင်ချောင်းကိုတိုက်ခတ်ရာမှာကလေးငယ်အများစုသေဆုံးခဲ့ရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်မင်းတီဟန်နဲ့မင်းຫນွေဦးတို့မှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်နွေမာလာ18ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့တွင်တောင်အရှိတောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြို့ဝကျွန်းပေါ်နဲ့တောင်ပိုင်းဒေသများတွင်လည်းအရှိတောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။မြပူချိန်များအနည်းငယ်ပြန်တက်လာနိုင်ပါတယ်။ချင်းပြည်နယ်၊စကိုင်းတိုင်း၊ကချင်းပြည်နယ်၊ရှမ်းပြည်နယ်၊မန္တလေးတိုင်း၊မကွေးတိုင်းနဲ့ပဲခူးတိုင်းတို့တွင်နံနက်ပိုင်းမြူတူများကျဆင်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အခြေအနေမှာဘင်္ဂလားပင်လယ်တောင်ပိုင်းနဲ့ကပလီပင်လယ်ပြင်တို့တွင်တိမ်ထူထပ်နိုင်ပြီးကျန်းမာရေးပင်လယ်အော်တွင်တိမ်အထင်အထင်ဖြစ်ထွန်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အရှေ့တောင်ပိုင်းအီကွေတာအနီးတွင်လေပွေလိုင်းတစ်ခုဖြစ်ပေါ်လာနိုင်ပါတယ်။ မိုးချီနေမှာကရင်ပြည်နယ်မွန်ပြည်နယ်နဲ့တနင်္သာရီတိုင်းတို့တွင်နေရာကွက်ကြားမိုးရွာနိုင်ပြီးကြံဒေသများတွင်တိတ်အထင်အထင်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်ခြေနေမှာတနင်္သာရီကမ်းရိုးတန်းတွင်လေသည့်အရှိတောင်ပတ်မှာတနင်္သာရီ15မိုင်မှမိုင်20ခန့်တိုက်ခတ်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။ကြံမြမပင်လယ်ပြင်တွင်လေသည့်တောင်အရှိတောင်ပတ်မှာတနင်္သာရီ10မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလိုင်းအသင့်အသင့်ရှိနိုင်ပါတယ်ရှင်။နွေမာလ16ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်များမှာမြန်မာနိုင်ငံအထက်ပိုင်းနဲ့အလဲပိုင်းတို့တွင်အရှိတောင်ဘက်မှလေမြပြောင်းလဲတိုက်ခတ်လာနိုင်ပြီးမြို့ဝကျွန်းပေါ်နဲ့တောင်ပိုင်းဒေသများတွင်လည်းအရှိတောင်ဘက်မှလေမြပြောင်းလဲတိုက်ခတ်လာနိုင်ပါတယ်။ညပူချိန်များအနည်းငယ်ပြန့်တက်လာနိုင်ပါတယ်။ချင်းပြည်နယ်၊စကိုင်းတိုင်း၊ကချင်ပြည်နယ်၊ရှမ်းပြည်နယ်၊မန္တလေးတိုင်း၊မကွေးတိုင်းနဲ့ပဲခူးတိုင်းတို့တွင်နံနက်ပိုင်းမြူတူများကြာဆင်းနိုင်ပါတယ်။မင်္ဂလာပင်လယ်အခြေအနေမှာမင်္ဂလာပင်လယ်တောင်ပိုင်းနှင့်ကပ်ပလီပင်လယ်ပြင်တို့တွင်တိမ်ထူထပ်နိုင်ပြီးကြံမင်္ဂလာပင်လယ်တွင်တိမ်အထင်အထင်ဖြစ်ထွန်းနိုင်ပါသည်။မင်္ဂလာပင်လယ်အရှေ့တောင်ပိုင်းအီကွေတာအနီးတွင်လေပွေလိုင်းတစ်ခုဆက်လက်ဖြစ်ပေါ်နေနိုင်ပါသည်။မိုးအခြေအနေမှာအေရီတိုင်း၊ရန်ကုန်တိုင်း၊ရှမ်းပြည်နယ်တောင်ပိုင်း၊ကရင်ပြည်နယ်၊ကရင်ပြည်နယ်၊မွန်ပြည်နယ်နှင့်တနင်္သာရီတိုင်းတို့တွင်နေရာကွက်ကြားမိုးရွာနိုင်ပြီးကြံဒေသများတွင်တိမ်အထင်အထင်ဖြစ်ထွန်းနိုင်ပါသည်။ပင်လယ်ပြင်အခြေအနေမှာတနင်္သာရီကမ်းရိုးတန်းတွင်လေသည့်အရှိတ်မှာတနင်္သာရီ10မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းကြီးနိုင်ပါသည်။ကြံမြမပင်လယ်ပြင်တွင်လေသည့်တောင်အရှိတ်တောင်ဘက်မှတနင်္သာရီ9မိုင်မှ10မိုင်ခန့်တိုက်ခတ်နိုင်ပြီးလှိုင်းအထင်အထင်ရှိနိုင်ပါသည်ရှင
်။ Radio NUG သောတာရှင်များခင်ဗျာ။ယခုတခါတင်ဆက်ပေးမယ့်တော်လင်ကြီးကဗျာအစီအစဉ်မှာမောင်ကျော်ရေးသားပြီးနှွေဦးမိုးခန်းစားရွတ်ဖတ်ထားတဲ့ပြည်သူဝန်ထမ်းလျှောက်တော်လန်းလို့အမည်ရတဲ့တော်လန်ရေးကဗျာကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။ပြည်သူဝန်ထမ်းလျှောက်တော်လန်းအရင်ကဆိုငါတို့တာဝန်လုပ်ငန်းခွင်မှာကျေပွန်ဆောင်ရွက်ကို့အတက်ဖြစ်မပြတ်လုံကျွေးပြည်သူပေးသည့်ကျေးဇူးတက်စာဥထိတ်မှရွက်စောင့်တည်လျက်ယခုခါခိုင်မာရက်တီငါတို့ဒီကယုံကြည်မြဲမြံစိတ်ထားမှန်ဖြင့်တော်လန်နေကြကြံတွေးစလျက်ဓမ္မရောင်လှစ်ပြည်သစ်အတွက်ရှိတ်ချီတက်အတ္တမခွာဓမ္မရှာဖို့ညဉ့်ညာယုံထွက်ပြုံးမပြတ်ပဲပိတ်ဆက်နေကြအသားကြသည့်ဘဝကိုစွန့်နောက်မတွမရဲဝံရှိတ်ဆက်ပြည်သူတို့ပြည်သူဂျေစုဂုံအထူးကိုညှို့နူလေစာတိတ်တော်အားဖြင့်တို့များတွေးချွေတက်စတည်၍ပေးဆက်တော်လံလမ်းကြောင်းမှန်ကနိုင်ငံတစ်စီအမြဲချီသည်ပြည်သူငင်းချမ်းဘေးမတန့်ဖို့အီလန်းငါတို့ရှောက်ခဲ့သည
်ရေဒီယို NUG ကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာယခုတခါတင်ဆက်ပေးမယ့်အစီအစဉ်ကတော့တရားမျှတမှုအတွက်လူမှုအာဏာပီဇံရေး Civil Disobedience Movement CDM လှုပ်ရှားမှုရုပ်တံကိုနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ
။တမိုင်းတစ်လျှောက်မှာပြည်သူတွေဟာမတရားမှုကိုတွန်းလှန်ဖို့မိမိတို့ရဲ့အခွင့်အရေးတွေကိုပြန်အရယူဖို့ပိုကောင်းတဲ့အနာဂတ်ကိုတောင်းဆိုဖို့မျိုးထားခဲ့ကြပါတယ်။မြန်မာနိုင်ငံမှာလည်းပဲတရားမျှတမှုအတွက်တိုက်ပွဲဟာအကြမ်းမဖက်အာဏာပီဇံရေးလူမှုလှုပ်ရှားမှုတနည်းအားဖြင့် CDM ဆိုတဲ့အသွင်နဲ့ပေါ်ပေါက်လာခဲ့ပါတယ်။အကြမ်းမဖက်အာဏာပီဇံရေးလှုပ်ရှားမှုဆိုတာပြောင်းလဲမှုကိုဖော်ဆောင်မှုတမိုင်းတစ်လျှောက်အသုံးပြုခဲ့ကြတဲ့အစွမ်းထက်ကြိယာတစ်ခုပဲဖြစ်ပါတယ်။တာမန်ပြည်သူတွေအနေနဲ့မိမိတို့တရားမျှတမှုမရှိဘူးလို့ယုံကြည်တဲ့အစိုးရတရက်ရဲ့ဥပဒေတွေတောင်းဆိုချက်တွေအမိန့်တွေကိုဖီဆန်တဲ့အကြမ်းမဖက်တော်လှန်ရေးအမျိုးအစားတစ်ခုပဲဖြစ်ပါတယ်။ဒါဟာသူရဲကောင်းတစုရဲ့လှုပ်ဆောင်ချက်မဟုတ်ပါဘူး။တန်ပေါင်းများစွာသောတာမန်ပြည်သူတွေရဲ့စုပေါင်းအင်အားပါပဲ။ဒါဟာပြည်သူတွေအပေါ်ဘယ်သူကမှပြင်းကျက်စေခိုင်းလို့မဟုတ်ပဲ။လုံသားတွေကပောက်ပွားလာတဲ့တော်လန်ရေးပဲဖြစ်တယ်။ဈေးရုံတွေကနေစာတင်ကျောင်းတွေအထိဈေးဆိုင်တွေကနေအစိုးရရုံးတွေအထိအမျိုးမျိုးသောပြည်သူတွေဟာပြည်နိုင်မှုကိုတော်လန်ဖို့ကိုယ်တိုင်ငိုကြတဲ့အသည့်နဲ့ရွေးချယ်ခဲ့တာဖြစ်တယ်။ CDM ဆိုတာနဲ့အထွေထွေအာဏာဖီဆန်ရေးဘူးတပိတ်ဆိုတာလွတ်လပ်မှုဆိုတဲ့ဘုံရွယ်ချက်တစ်ခုကိုတညစ်တညွတ်တည်းလိုလားကြတဲ့ပြည်သူတို့တယောက်ချင်းစီရဲ့စိတ်သက်ခွန်အားကိုပြသတဲ့တသက်ပဲဖြစ်တယ်။ပြည်သူဝန်ထမ်းတွေအနေနဲ့လုံမစင်းတာ။ចောင်းသူចောင်းသားတွေအနေနဲ့အတက်မတက်ပဲတပိတ်မှောက်တာ။သ ပဋိပက္ခတွေကြောင့်ထိခိုက်နစ်နာတဲ့သူတွေကိုဆရာဝန်နေတဲ့ရှင်တွေကနေကမဲ့ဝန်ဆောင်မှုပေးတာအမှုပညာရှင်တွေအနေနဲ့အမှုပညာဖန်တီးမှုတွေနဲ့တော်လန်တာပြည်သူတွေအနေနဲ့တန်မုံတီးပြီးတော်လန်တာအခွန်အခမပေးဆောင်တာဖက်စစ်စစ်တပ်ထုတ်ကုန်တွေကိုမတုံ့ဆွဲတာသူတို့ရဲ့မတရားတဲ့အမိန့်အာဏာတွေကိုမနာခံတာစသဖြင့် CDM နဲ့ဘူးတပိတ်မှာအသွင်အမျိုးမျိုးနဲ့ပါဝင်ကြပါတယ်ဘလောက်သေးငယ်တဲ့လှုပ်ဆောင်ချက်ဖြစ်ဖြစ်တရက်အားပါဝင်ခြင်းဟာလှုပ်ရှားမှုအတွက်အင်အားဖြစ်စေပါတယ် CDM ရဲ့အင်အားဟာညီညွတ်မှုမှာအခြေခံပါတယ်ဒါဟာဘသူကပူပါဝင်တယ်ဘသူကအရင်ပါဝင်တယ်ဆိုပြီးနှိုင်းယှဉ်စရာမျိုးမဟုတ်ပါဘူးတယောက်ချင်းစီမှာမတူညီတဲ့အခြေအနေတွေရှိတာကြောင့်တချို့ကရှေ့တန်းကနေရပ်တည်နိုင်ပေမဲ့တချို့ကတော့တိတ်ဆိတ်စွာပဲတော်လန့်နိုင်တာမျိုးရှိပါတယ်ဘလောက်ပမာဏပါဝင်နေဆိုတာကပဓာနာမကြပဲဘလို့ပါဝင်မှုမျိုးမဆိုဟာစစ်အာဏာရှင်စနစ်ဆုံးသက်ရေးပန်းနိုင်တဲ့ပိုနီးကပ်လာစေပါတယ်ကျမတို့ဟာတူညီတဲ့တိုက်ပွဲတစ်ခုတည်းကိုပဲတိုက်နေကြတာဖြစ်တဲ့အတွက်အာထုံမှုတိုင်းကရေးပါအရာရောက်ပါတယ်အခုချိန်မှာကျမတို့ရဲ့ဒီမိုကရေစီအင်အားစုတွေဟာတိုက်ပွဲတွေမှာကြီးမားတဲ့အောင်ပွဲတွေရရှိထားကြပြီးတော့စစ်အာဏာရှင်ရဲ့အင်အားစုတွေကိုပြန်လည်တွန်းလှန်နေကြပြီဖြစ်ပါတယ်ဒါပေမဲ့ဒါဟာအစပဲရှိပါသေးတယ်ပိုပြီးအင်အားကောင်းတဲ့ပိုပြီးညီညွတ်တဲ့အကြမ်းမဖက်အာဏာဖီဆန်ရေးလှုပ်ရှားမှုနဲ့ဘူးတပိတ်လိုင်းသစ်တခုဟာစစ်အာဏာရှင်စနစ်ကိုပိုပြီးလင်းလင်းမြန်းမြန်းအမြင့်ပြုတ်ချေမုန်းနိုင်ပါလိမ့်မယ်ကျမတို့အနေနဲ့ငြင်းငန်းစွာတော်လှန်ရေးလက်နက်ကင်တော်လှန်ရေးဗတ်ပေါင်းစုံမှာအင်အားကိုစုပေါင်းလိုက်ရင်မြန်မာနိုင်ငံရဲ့လွတ်လပ်တဲ့အာရုံဥကိုအမြန်ဆုံးရောက်ရှိနိုင်မှာပဲဖြစ်တယ်ကျမတို့ရဲ့လှုပ်ဆောင်ချက်တွေမှာအနာဂတ်ကိုပုံဖော်နိုင်တဲ့စွမ်းအားရှိပါတယ်။အာနာပီဇန်နဲ့အသေးစားလှုပ်ဆောင်ချက်လေးတွေပဲဖြစ်ဖြစ်တခြားသူတွေနဲ့အတူတကွရပ်တည်တာပဲဖြစ်ဖြစ်ကျမတို့ရဲ့အတန်ဟာရေးပါအရာရောက်ပါတယ်။စစ်အာဏာရှင်စနစ်ကိုဖျောက်ချပြီးကျမတို့အိမ်မက်မခဲ့ကြတဲ့မြန်မာနိုင်ငံကိုစုပေါင်းအားနဲ့တကွတည်ဆောက်နိုင်ပါတယ်။လှုပ်ရှားမှုမှာပါဝင်ပြီးတရားမျှတမှုနဲ့အတူရပ်တည်ကြပါမြန်မာနိုင်ငံအတွက်နိုးထကြပါစုပေါင်းအင်အားဟာကျမတို့ကိုပို့မှုတတ်မှာစေပါတယ
်ရေဒီယို NUG သောတာရှင်များခင်ဗျာဒီကနေ့ညပိုင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့အပတ်စဉ်ထုတ်လွှင့်ပေးနေကြတိုင်းရင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာအနောက်ပိုးကရင်ဘာသာနဲ့နန့်ထီထာမီကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မြန်မာကောလီလန်ဆိုင်ကစားစမမနဒေမစစစစရှောင်းဝတ်တူအန်ယူဂျီခွေလေးပြန်ရှုစတန်ဒလန်ကနမောအမအဒုကတနနဒေမကလီယတန်ကအစတနန်တဆပလကနမောပလဒေကောဆပလကနဘောမေဒယာနဒိတာမီနောလောစပရခန်တကီနမေနာလာအော်တိုဘအတန်ဖော PDF တဲ့ပကပခူဝါယောဘောအန်ယူဂျီစပလန်ဆိုင်စမလာစပိစမချောပေါတူခုဒပလန်ဝိဒစီရနောဂိုင်ပတိယပါနောလောထောင်မဲခုဒပလန်ဝိဒလာအန်ယူဂျီစပမစစပိစမကြောင့်ဖော်နောက်ခါလနေထောင်းနေစီလေးနေလာအတူပေါ်ထံဖို့ PDF နဲ့ပကပတောင်းလို့ခူရရောဘိုးဆူဆက်စီရှောင်းဝဲပဒုစပန်ဆိုင်ခန်းလို့စမလာထထောင်းထစပိစမကြောင့်ဖော်လို့ဖရောအတူဖီလန်တိုင်းဝိနေစစီရနောက်ခါတထမှုပတ်တရားရဲ့စနော်လောဒါမွန်အစီတိုင်းဝိတက်လက်အချင်းစန့်စီရော့စ်စန့်စီဆော့ရောခါတုတ်ဘူးကကရောခွေလွန်ဝိတက်လက်ဖောင်းဖို့အတူအစီတိုင်းဝိတက်လက်တုတ်ခုံလုံးတော့ကောင်တုတ်ဘူးကကရောခွေလွန်ဝိတက်လက်ဖောင်ဖို့အတူအစီတိုင်းဝိတက်လက်စန့်စစ်ခုံလုံးတော့ကဘိုးဆော့ခိုင်ဖောင်းအပ်လို့ထန်လက်ပါရောအတူအစီတိုင်းဝိတက်လက်စန့်စစ်ကြောင့်ဖောင်းလက်ပါရောအပေါ်ပကပကရပူလီရအပေါ်ကကနောထုတ်ထုံဝိတက်လက်အလန့်ကောင်တော့နေကနောအော်တိုအပူဝိတက်လက်အလန့်လာခုပေးရောတော့ကကနောဘိုးဖီလန်ဝိတက်စီရန်လက်လိမ့်တော့ကဲတရားပန်တော့လောစစ်ဆက်စပ်ဒန်ဆော့ခိုင်ပဒိုစပ်ဒန်ဆိုင်ကနုစမလနောကမလစပ်ဒန်ဆိုင်တမှုပီဒီအက်တဲ့ကမလစပ်ဒန်ဆိုင်ခရပကပလက်ပါရောဘိုးတို့ကောက်လပနောင်လပါကောဘုသူမဆတဲ့ကမလပါကနေငါတမှုကပုခဲကဲတဲ့ငါတို့စုတဲ့ထဝိတတော်ကောဆက်လက်အလို့ကပ YouTube ဖိတ်ကြတာဝလက်ပါရစီခုတော်မဒါကစံကစံတော့အခိုင်ကောလက်စပိလန်တဲ့စီရန်ဆက်လက်ပါရစီဘုသူကိုက်ချံ Fair Train ကနေငါစပိစမကြောင့်ဖောင်းလပါရစီခုတော်မဝိတတော်အခိုင်တထမပတိယဝိတတော်လုံးဆက်ပြလက်ခက်ကြီးနမဲဒါလာလေးထဝိတတော်ကိုရီးယားတိကန်ကောလက်စတုဆရာတဲ့ဆက်ပေါ်ပါလခဲကပါဝိတာခပ်မြတိကန်ပုလပါရောလက်အန်ယူဂျီရှာနလုံးရုံတော့ဘုကရဘတုကခုဒဖီလမီတာစပဒံကကခုဒမဝိတလက်တနုံဖနောအခိုင်လက်လန်းဝင်ဖို့အထံဖို့အန်ယူဂျီအဝိတလက်ကိုရီးယားကိုစလေရုံတော့ထထမှုပတရားထိုင်စနော်လုံး လေတောင်းတလကိုရီးယားတိကံပေါ်ကလဲစဒုစရာထိုက်ဆက်ဖို့ခိုင်ခွားပါဝိဒါခပ်ပြတိကံပူလဖာရောလဲအန်ယူဂျီအကူစလေရုံနော်ကိုဘောကရဘတ်တို့ကိုခိုးရပြလန်ထိုက်ဆက်ပြန်ဆော့ကလဲအောင်ဝန်ဗီဇာစကဆိုင်လဖာရောအကြောင်းဘလဘတ်ထုတ်ဖောက်လဲကိုရီးယားလဝကအောင်လဖာရောဘသူကအောင်စိုက်ထမအကန့်တဲ့ကိုတို့မဝိဒါလက်တနုဖနောကပတိယမနော်လောဘလောကဲဘလစဒုစရာထိုက်ဆက်ကမလို့ကိုကအိမွေးဘတ်တဆရာလဲလဝကဆစဖောက်လဖာရောနော်ဘောပန်ကီစမစနေဝဒလာကိုစလေရုံစပိစမာဂိုင်ဗမာစပူဂိုင်မူဒါမူဒါခိုအဖုံးဆွေ010914074821လမဘဘလရုံဖုံးဆွေ010822274773ယနေ့ဝဒနလောစပလက်ခက်ကရနမေဒါဒေတာဝဒလာထိုက်တိကမဟာချိုင်အွန်ရိုက်ဘလအမွဲခပ်ပြအမိုယူဗမာစပူအဂါရိုက်စီစပိစမာဂိုင်ရဖာယောမပလွန်ထိုက်ဝဒနအဂိုင်တိယဘလအန်ယူဂျီစပိစမာဂိုင်ကန်စမလာဒုထံပပတိရဲစပရနလောဒေတောင်လဓာတိခန့်မဟာချိုင်အုံးရိုက်ဖော်လအမွဲခပ်ပြန် MOU ပမာစပူကရိုက်စီလအမွဲအောင်လဓာတိခန့်မဟာချိုင်အုံးရိုက်ဖော် MOU ပမာစပူကမွန်နီစီရဲကနေပခွန်နီစီရဲကထားလို့ကရိုက်စီရောနော်အဝဲလ AGC ကလန်နော်ကဝိုက်ထဝိဒါလပထုံထာနေရောကဒုနိမဝေလစတစတောင်စပိစမလောက်ပါအချောင်းကခုဒဖိလိုင်ဝိဒါလန်လရတိတာရုံဖော်နော်က AGC နော်ကိုထဲဝိဒါဒီကဝိုက်ထဝိဒါလမဟာချိုင်အွန်ရိုင်းနော်လာလာစတင်မနီစီကတနာအောင်တော့ကပတိယမနော်လောမဆပူလဖာနော်လောအဝေးဒီအထောက်လဖာသူဘာလေးအောက်လန်လဖာယောကောင်းအဂျီစီကပိလာစပိစမလဖာယောဘာအခိုးဝိဒါအဝိဒါလကပိလာနေကြီးဒုနင်းဘာစပိစမလောက်ပါအကြောင်းကရှူထန်ဆောအဝိဒါမဆပူလဖာလိဒါခုလုံးဝိဒါကောင်းလဲအဂျီစီကကိုင်းနော်ကိုဒါထိုင်လရှာနုလုံးလဖာယောကောင်းထုစုထုခွန်ထိုင်ဝိဒါနော်အခါအဂျီစီနော်ပမာစပူလဖာယောကစီလိဒါအထံဖောအောင်လမဟာချေယတိတာဆရုံဘကခုဒပိလမဒစမာအဂိုက်တဲ့အီမဲစမာလနိမနောကခုဒပိလမဒစမာထောက်တဲ့ဘိုင်ချောင်းအော်လဖာယောအကောအေဂျင်စီနဲ့ပမာစပူလဖာကလာဒုနိမာတတ်ဘလခုနောဂိုက်ပတိယပနလောစပရလက်ခိုက်တကွေနမွေဒါလဝိတခုအလခွေလံဖောခုဒမာတဲ့ကမလစငိုင်းစောဝတဲ့ပန်တကူစငိုင်းစောဝနောအဂိုက်ပတိယပနလောလလာခွေမှုနိအထောအလဝိတခုဝိဒအခွေလံဖောခုဒမာတဲ့ကမလစငိုင်းစောဝတဲ့ပန်တကူစငိုင်းစောလဖာယောဂျန်နရယ်စထရိုက်ကမတီ GSC လိုက်ဖန်ဖူကောင်းတော့ခုတော့မတိုင်ဝိဒနာလို့လလနဝိမကစီရဲတာလလခွေမှုနီအထအလဝိတခုံဝိဒအခွေလန်လပပတာဘောဖူလဖန်နောက်ကဲကိုကနာကောခမလစဒုဆေရပောက်တခွေလနင်းပါအခိုက်တဲ့ပလဒုဆေရနဲ့ဆတော့ဘူလဖာချောင်းနတ်တခွေလဒုဒအစုဖလကိငခမလလပကပခုတော့ဖိလမဆဆနောအခိုက်ဟုတ်တယ်လလလဖာရခုတော့စုထံဝိဒကောခုတော့မတိုင်ပန်တကူစငိုင်းစွာလဖန်နောအခိုက် GSC အဖူကောင်းတော့လလဝိဒနာလို့စငိုင်းစွာရနောအလဝိတခု General Strike Committee GSC အခိုက်ပါလဖာလအမွဲမိင်္ဂလာတောင်းညွှန်ဝိဒါစစ်စရူရဲ့ The Big Committee ဂျီမီရဲ့တပ်ပံဖူလဖာ Committee တကေတာဝိဒါ The Big Committee ဒဲတမွေဝိဒါ The Big Committee ရွှေဖြစ်တာဝိဒါ The Big Committee ဒဲကျော်ရတာဝိဒါ The Big Committee ဖူလဖာမခုလတဲ့စနောကပတိယပါနော်လို့ General Strike Committee GSC အခိုက်ပါလဖာရောသူလက်ခမလာ The Big ခုနလဖာလအမွဲကုတီဇာစန်တဲ့ကုနလဒီနိုစီခုတော့မှထိုင်လအမွဲစငိုင်းစွာလဖာရောလဝိတခုတဲ့ဝိမန္တလေးဝိဖတ်တူလဖာပနော်ကဲ့ပြန်ပါနော်လို့ငကနူရထပ်ပါဘတ်စတလန်တာစပလဖာနာမောဒါဝေရောလားခုနစတဲ့ဖတ်ကနလဖာဘူးတူဒီမစမောစီစုစုတိုင်းနော်ဆုံဆုံမပါနော်လို့
ညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆွတ်တောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။